ပြောက်ဆုံးနေတဲ့နာမည်ကျော်တရုတ်တင်းနစ်အားကစားမဲ့ဖန်ရွှေကိုဘေကျင်းကလူငယ်ပြိုင်ပွဲတစ်ခုမှာတနင်္လာနေ့ကပြန်ပြီးတွေ့လာရတယ်လို့သူမဟာအန်ဒီယန်ခင်းခင်းနဲ့ချမ်းချမ်းမမရှိနေတယ်လို့လည်းအိုလံပစ်အဖွဲ့တာဝန်ခံတူကပြောပါတယ်။သူကတရုတ်ဒုဝန်ကြီးချုပ်ဟောင်းဇန်ကောင်းလေကလွန်ခဲ့တဲ့၃နှစ်ကအတင်းအဓမ္မနေသုံးပြီးလိန်ဆက်ဆံခဲ့တယ်လို့နိုဗ ెంబ ာ၂ရက်နေ့မှာဖန်ကဆိုရှယ်မီဒီယာမှာရေးသားခဲ့တဲ့နောက်ပိုင်းလူမြင်ကွင်းကနေပျောက်ကွယ်သွားတဲ့အတွက်နိုင်ငံတကာကစိုးရင်ပြီးတရုတ်အာဏာပိုင်တွေကသူ့ရဲ့လုံခြုံရေးအတွက်တောင်းဆိုခဲ့ကြတာပါ။အိုလံပစ်မှာ၃ချိန်ရှင်ပြိုင်ခဲ့သူဝင်းဘယ်ဒန်တင်းနစ်ချန်ပီယံဖန်ကိုတနင်္လာနေ့မှာတော့တင်းနစ်ကွင်းဘေးမှာရပ်ပြီးကလေးငယ်လေးတွေအတွက်အမှတ်တရတင်းနစ်ဘောလုံးကြီးပေါ်မှာလက်မှတ်ရေးထိုးနေတာလက်ဝှယ်ယမ်းပြနေတာကိုတွေ့ခဲ့ရပါတယ်။နောက်ပိုင်းမှာသူမဟာ OIC နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘက်နဲ့မိနစ်30ကြာတယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပြီးသူမအတွက်စိုးရင်ပူပန်ပေးသူတွေကိုကျေးဇူးတင်ကြောင်းပြောခဲ့တယ်လို့IOC ဥက္ကဋ္ဌကပြောပါတယ်သူမဟာဘေကျင်းကနေမှပဲချမ်းမာစွာရှိနေကြောင်းနဲ့အခုချိန်မှမှသူမရဲ့ကိုယ်ရေးကိုယ်တော်ကိုလေးစားကြစေချင်တယ်လို့ပြောခဲ့ကြောင်း IOC ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်